န်ပြည်နယ်အရှိမြောက်ကချင်းရွှေဟော်ကုံသွေးရေးစခန်းနဲ့ယူနန်ပြည်နယ်လင်ကျန်းကုံသွေးရေးစခန်းတို့ပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်စတင်ဆောင်ရွက်နေကြောင်းကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်တယ်လို့ဇူလိုင်လ၄ရက်နေ့ထုတ်ရှင်းပွားသတင်းမှာဖော်ပြပါတယ်။နေစပ်ကုံသွေးရေးစခန်းတွေထဲမှာချင်းရွှေဟော်ဟာတတိယအကြီးဆုံးပါ။ကုမင်းလင်ကျန်းချင်းရွှေဟော်ကတဆင့်မြန်မာပြည်ကိုဖြတ်ပြီးပင်လယ်ကိုသွားမယ်လမ်းကြောင်းဖြစ်ပါတယ်။ပူလန်ကျောင်းရဲ့အနောက်တောင်ထက်ပေါက်အဖြစ်တရုတ်ကသတ်မှတ်ထားပါတယ်။၂၀၀၉နှစ်မှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယလေးနိုင်ငံပူးပေါင်းဆောင်ရွက်ရေးစီမံချက်ကိုတရုတ်ကတင်ပြလာပါတယ်။တောင်ပတ်လေဝိုင်းနေတဲ့ယူနန်ပြည်နယ်ကိုထွက်ပေါက်ဖွင့်ပေးမယ့်အစီအစဉ်ဖြစ်ပါတယ်။ဒါပေမဲ့စာရန်ပတ်ပြည်နှင်းနောဖလေပွဲလုပ်တဲ့အဆင့်ကမတက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ပြတဲ့အနေနဲ့ကားအစီး20ကျော်ကာကတာ၊ဒါကာ၊အင်ဖာ၊မိုရီ၊တမူ၊မန္တလေးလာရှိုရွှေလီနဲ့ကုမင်ကို2013မှာခရီးဖက်ပြပါတယ်။အဲ့ဒီနှစ်မှာပဲကြောက်ဖြူယူနန်ရေနံတန်းဝေးပိုက်လိုင်းကိုဖွင့်နိုင်ပါတယ်
။နောက်တော့မကြပါဘူး။တရုတ်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်စီးပွားရေးစဉ်ကြံထူထောင်ရေးနဲ့ခေတ်သစ်ပိုလန်မှအကွန်တိုရေးလမ်းကြောင်းတည်ဆောက်ရေးကိုတရုတ်ကစီစဉ်ပါတယ်။ဒီအတွက်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်ကိုပါတည်ထောင်ပါတယ်။တရုတ်သမ္မတရှင်ကျင့်ဖင်ရဲ့အကြီးမားဆုံးအကြံစီဖြစ်ပါတယ်။အာရှလေပိုင်းနဲ့အနောက်ပိုင်းဒေသကိုဖြတ်ပြီးဥရောပနဲ့ကုန်သွယ်ရေးအရှိတောင်အာရှနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့ကုန်သွယ်ရေးစသဖြင့်ကုန်းချောင်းရေချောင်းပိုးလန်းချောင်းဖောက်မဲ့အစီအစဉ်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းလောက်ကစပြီးစတင်အကောင်အထည်ဖော်နေပါတယ်။ဒါပေမဲ့အောင်မြင်မှုအတွေ့နိုင်ငံအတော်များများရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။တရုတ်မှာအိန္ဒိယချင်း14နိုင်ငံရှိပါတယ
်။ပိုးလန်းချောင်းဖြတ်သွားမဲ့အာရှအလယ်ပိုင်းဒေသဟာလူနေကျဲပြီးမဖွံ့ဖြိုးသေးတဲ့အတွက်ပိုလန်တစ်လျှောက်မှာကားလမ်းရထားလမ်းဖောက်လို့ပြီးဆက်ပြန်နိုင်ရင်တရုတ်ရဲ့အနောက်ဘက်ပြည်နယ်တွေတိုးတက်ဖွံ့ဖြိုးလာမယ်လို့ယူဆပါတယ်။ပိုလန်ကျောင်းတစ်လျှောက်မှာချစ်ခင်ရင်းနှီးစွာဆက်ဆံတဲ့ဓလိထွန်းကားလာမယ်လို့လည်းတရုတ်ကမျှော်လင့်ပါတယ်။တောင်ပိုင်းမှာကုမင်၊ဘောက်ရှန်၊ရွှေလီ၊ဗမော၊မြစ်ချနာ၊ရှာဒူဇုတ်၊ရှင်ဘွေရန်နဲ့လီဒိုကိုကားလမ်းနဲ့ဆက်နိုင်ရင်အိန္ဒိယပြည်ကိုရောက်သွားတာမို့တောင်ပိုင်းပိုလန်မှာဖြစ်သွားနိုင်ပါတယ်။စီးပွားရေးတိုးတက်နေတဲ့တရုတ်ပြည်အရှေ့ပိုင်းကမ်းရိုးတန်းဒေသနဲ့အနောက်ပိုင်းဒေသကိုရှေ့ခေတ်ပိုလန်အတိုင်းပြန်ဆက်ပေးနိုင်ရင်လမ်းတစ်လျှောက်လုံးကဒေသအလုံးအကျိုးအမြတ်ခံစားရမယ်လို့တရုတ်ကမြင်ပါတယ်
။ဒါပေမဲ့ပိုလန်မှာပုံသွေးလမ်းကြောင်းစီမံကိန်းကြီးအောင်မြင်စွာအကောင်အထည်ဖော်နိုင်ဖို့အတွက်ပြည်တွင်းပဋိပက္ခပြင်းထန်ပြီးအာဂရိလိုက်စားမှုများပြားတဲ့နိုင်ငံတွေရဲ့ကူညီရိုင်းပေးမှုလိုအပ်တာဟာအဓိကပြဿနာဖြစ်တယ်လို့မြင်ကြပါတယ်။ဒါကြောင့်တရုတ်ခေါင်းဆောင်ပိုင်းရဲ့ရေရှည်ကြီးမှန်းချက်သာဖြစ်တယ်လို့ယူဆကြပါတယ်။အထူးသဖြင့်အိန္ဒိယဟာတရုတ်အကြံအစီကိုအများဆုံးတန်တရားရှိပါတယ်။တရုတ်အကျိုးစီးပွားမြင့်တင်ဖို့အဓိကရည်ရွယ်တာဖြစ်လို့အိန္ဒိယနိုင်ငံတွေအနေနဲ့လက်ခံဖို့တာဝန်မရှိဘူးလို့အိန္ဒိယဘက်ကမြင်ပါတယ်။အိန္ဒိယကလည်းမြန်မာ၊ထိုင်း၊ဗီယက်နမ်ကိုဆက်သွယ်လိုတာမို့တရုတ်ရဲ့ပြိုင်ဘက်လိုဖြစ်လာပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစဉ်ကြံစီမံချက်ဟာလည်းအိန္ဒိယအတွက်စဉ်းစားစရာဖြစ်နေပါတယ
်။ပိုလန်ကျောင်းကုန်သွယ်ရေးမှာအိန္ဒိယဟာဓာတ်ရိုက်သုံးမဟုတ်ပွဲဝိုက်စွာပတ်သက်နေပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊စရီလင်္ကာနဲ့ပါကစ္စတန်မှာတရုတ်အရင်အနည်းများလာတာဟာအိန္ဒိယအနေနဲ့ရက်ကြီးလို့မဖြစ်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတရုတ်ပြည်ရဲ့လက်နက်ရောင်းချမှုဟာနှစ်ဆတိုးလာတယ်လို့ဆွီဒင်နိုင်ငံ Stockholm International Peace Research Institute ကဆိုပါတယ်။တရုတ်စစ်ပစ္စည်း35ရာခိုင်နှုန်းကိုပါကစ္စတန်ကဝယ်ပြီးဘင်္ဂလားဒေ့ရှ်က20ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းဝယ်ယူကြောင်းသိရှိရပါတယ်။ပိုလန်မှာစီးပွားရေးလမ်းကြောင်းအကောင့်တွေပေါ်အောင်တရုတ်ကကြိုးစားလေလေမြန်မာပြည်လိုအိမ်ကြီးနိုင်ငံမျိုးမှာတရုတ်ပါဝင်တဲ့အခန်းကဏ္ဍဟာလည်းကြီးမားလေလေဖြစ်လာဖို့သာအလားအလာရှိပါတယ်။တရုတ်အတွက်အရေးကြီးတဲ့ကြောက်ဖြူမြို့နယ်မှာကျေးလက်ဖွံ့ဖြိုးရေးအတွက်တရုတ်ကုမ္ပဏီကကျန်ငွေ1500ရန်ပုံငွေမှတည်ပြီးဆောင်ရွက်နေပါတယ်။ကစ်တစ်ပိုလာမတ်ဒရင်ဇွာ Belt and Road Channel ကိုတရုတ်အင်္ဂလိပ်အာရဗ်ဘာသာစကားသုံးမျိုးနဲ့လွန်ခဲ့တဲ့လကစပြီးရှင်းဝါသတင်းဌာနကထုတ်လွှင့်နေပါတယ်။အောင်မြင်ဖို့ဆယ်စုနှစ်တွင်နဲ့ချီပြီးကြာနိုင်ပေမဲ့တရုတ်အစိုးရရဲ့မဟာစီမံကိန်းကြီးဖြစ်လို့မြန်မာအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။